လက်တင်အမေရိကနိုင်ငံတွေစီကိုခီးထွက်သွားခဲ့တဲ့အမေရိကန်သမ္မတဘွတ်ရှာအခုနောက်ဆုံးမက္ကဆီကိုနိုင်ငံကိုဝင်ပြီးတော့သူ့ရဲ့ခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။ဒီကနေ့ပဲဝါရှင်တန်ဒီစီမြို့တော်ကိုသူပြန်ရောက်လာခဲ့ပါတယ်။မက္ကဆီကိုမှာသမ္မတဘွတ်ရှာမက္ကဆီကိုသမ္မတဖီလစ်ကယ်ဒရွန်နဲ့တွေ့ဆုံခဲ့ပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုလည်းကျင်းပခဲ့တဲ့အကြောင်း VOA သတင်းတောက် Greg Flakers မက္ကဆီကိုမြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးတော့တင်ပြပေးပါမယ်ခင်ဗျ။တော်ရှိမှာခင်ဗျာသမ္မတဘွတ်ရဲ့မက္ကဆီကိုသမ္မတဖီလစ်ကယ်ဒရွန်တို့အခုတွေ့ဆုံခဲ့မှုကတော့ထူးခြားတဲ့သဘောတူညီချက်တွေဘာမှမရေထုတ်ခဲ့ကြပါဘူး။ဒါပေမဲ့လည်းနှစ်နိုင်ငံစလုံးကစိုးရိမ်နေကြတဲ့ကိစ္စတွေဖြစ်ကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ကြောင်းလဲလုပ်ငန်းတွေမူရစ်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေရှေ့ဆက်ပြီးတော့နှစ်နိုင်ငံကြားမှာလွတ်လပ်လပ်ကုန်သွယ်ရေးကိစ္စတွေလုပ်သွားဖို့ကိုတော့နှစ်နိုင်ငံပူးပေါင်းပြီးတော့ဆက်လုပ်သွားကြမယ်ကိစ္စတွေကတော့နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်။မကြခင်တုန်းကအမေရိကန်သမ္မတဘွတ်ဆိုရရဲ့ကြိုးပမ်းချက်တွေကြောင့်အမေရိကန်တွတ်တော်ကနေလူမှုကြီးကြပ်ရေးဥပဒေတွေပြုပြင်ပြောင်းလဲအောင်လုပ်နိုင်မဲ့အခွင့်အလမ်းတွေရှိနေပြီဆိုတာကိုသူတူမြင်နေရပြီဆိုပြီးတော့သမ္မတဘွတ်ကအခုလိုပြောပါတယ
် I'm optimistic because Republicans in the Senate are working Democrats
ကျွန်တော်ကတော့ကောင်းမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့အထက်လွှတ်တော်မှာ Republican တွေရောဒီမိုကရက်တွေရောအတူပူးပေါင်းပြီးတော့လုတ်ကင်နေကြပါတယ်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေပြုပြင်ပြောင်းလဲရေးမှာမြန်နိုင်တဲ့မြန်အောင်အတည်ပြုပေးနိုင်ဖို့ကိုအများကသဘောတူနိုင်မဲ့အခြေအနေတစ်ခုရောက်အောင်လို့အစိုးရအုပ်ချုပ်ရေးဘက်ကဝိုင်းပြီးတော့ကူညီပေးနေပါတယ်လို့သမ္မတဘွတ်ကနေပြောဆိုသွားခဲ့တာပါမက္ကဆီကန်မှာသမ္မတနှစ်ဦးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးတော့အဲမက္ကဆီကိုသမ္မတရဲ့ဆွေမျိုးသားချင်းတို့အမေရိကန်နိုင်ငံထဲမှာတရားဝင်ဝင်ရောက်လုတ်ကင်နေကြသလားဆိုပြီးတော့အမေရိကန်သတင်းတော်တူကမေးခွန်းထုတ်တဲ့အခါမှာမက္ကဆီကိုသမ္မတဖီလစ်ကယ်ဒရွန်ကအခုလိုမျိုးရှင်းပြပါတယ
်။ Si tengo parientes en Estados Unidos. Lo que le puedo decir
အမေရိကမှာကျွန်တော်ရဲ့ဆွေမျိုးသားချင်းတွေမရှိပါဘူး။အမေရိကမှာရှိတဲ့မက္ကဆီကိုကလူတွေဆိုတာကလည်းသူတို့အခုရောက်နေတဲ့တိုင်းပြည်ကိုသူတို့လေးစားကြတဲ့သူတွေပါ။သူတို့ဟာစိုက်ခဲနေတဲ့မှာစိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်နေကြတယ်။စားတောက်ဆိုင်ရင်ထဲမှာပုဂံတွေကိုစေးကျောနေကြတယ်။ဒီလိုနည်းနဲ့ပဲအမေရိကန်ပြည်တော်စုရဲ့စီးပွားရေးကိုတစ်ဖက်လမ်းကနေအကျိုးပြုနေကြတဲ့သူတွေပါ။ကျွန်တော်ရဲ့ရွေချက်ကတော့မက္ကဆီကိုအကအလို့သမားတွေအနေနဲ့တိုင်းပြည်ကနေထွက်ပြီးတော့ဝိုးပြီးတော့ဝင်ငွေကောင်းတဲ့နိုင်ငံတွေမှာအလို့တွေတွားရှာကြမှာတဲ့အစားမက္ကဆီကိုနိုင်ငံရဲ့စီးပွားရေးကိုပို့ပြီးတော့တိုးတက်အောင်လုပ်လာကြဖို့ပါပဲလို့မက္ကဆီကိုသမ္မတကနေပြောသွားခဲ့တာပါသမ္မတနှစ်ယောက်နှစ်နိုင်ငံပူးပေါင်းပြီးတော့မူရစ်စီးပွားတိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ရာဇဝတ်မှုတွေကိုလည်းအရင်ကတည်းကပို့ပြီးတော့တိုးတက်ပြီးတော့နှိမ့်နှင်းကြဖို့ကိုလည်းဆွေးနွေးခဲ့ကြပါသေးတယ
် I made it very clearto the president that I recognize the United States has a responsibility in the fight against drugs.
အမေရိကန်ပြည်ထောင်စုအနေနဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းဟာအဓိကကျတဲ့တာဝန်တစ်ခုလို့ခံယူထားတဲ့အကြောင်းကိုမက္ကဆီကိုသမ္မတဆီကိုကျွန်တော်ရှင်းရှင်းလင်းလင်းအတိအလင်းပြောပြဆိုခဲ့ပါတယ်။မူရစ်ဆေးဝါးသုံးဆွဲသူတွေနေပါလောင်ကိုလည်းကျွန်တော်တို့တွေဝိုင်းပြီးတော့စ조사ရှင်းပြနေတဲ့လုပ်ငန်းတွေလုပ်ကင်နေကြပါတယ်။ဝယ်ကျင်တဲ့လူတွေမူရစ်ဆေးဝါးသုံးဆွဲကျင်တဲ့လူတွေရှိလို့ရှိရင်ရောင်းချကျင်တဲ့လူတွေကလည်းရှိနေမှာပါပဲလို့အမေရိကန်သမ္မတဘွတ်ကနေပြောဆိုသွားခဲ့တာပါ။မက္ကဆီကိုသမ္မတနဲ့အမေရိကန်သမ္မတဘွတ်တို့အခုဒီချိန်တွေ့ဆုံကြရတဲ့ဆိုတာကဒုတိယအချိန်တွေ့ဆုံကြတဲ့ကိစ္စဖြစ်ပါတယ်။နှစ်နိုင်ငံနေကြားဒေသဆိုင်ရာသဘောထားကိုပြောဆိုတဲ့အခါမှာတော့နေကြားဆိုတာကနှစ်နိုင်ငံပို့ပြီးတော့နီးကပ်အောင်လုပ်တဲ့သဘောဖြစ်ပြီးတော့တစ်နိုင်ငံနဲ့တစ်နိုင်ငံပို့ပြီးတော့ဝေးသွားစေမဲ့သဘောမဟုတ်တဲ့အကြောင်းမက္ကဆီကိုနိုင်ငံရဲ့သမ္မတဖီလစ်ကယ်ဒရွန်ကနေပြောဆိုခဲ့ပါတယ်ခင်ဗျ။